ရခိုင်ရင်းနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေဟာပြဿနာကိုဖြေရှင်းရမယောက်ဖဲနဲ့အခြေအနေတွေကိုပိုးပြီးတော့ရှုပ်ထွေးလာစေနိုင်တာကြောင့်အဲ့ဒီဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကောင်စီကနေရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်တည်းရဲ့မိနစ်တုန်းကထွက်ပေါ်ခဲ့ပြီးနောက်ဒီလိုနိုင်ငံတကာဖိအားတွေဟာမြန်မာနိုင်ငံဖွံ့ဖြိုးရေးကိုထိခိုက်စေနိုင်တယ်ဆိုပြီးတော့မြန်မာအစိုးရကတတိပေးပြောဆိုထားပါတယ်။အပြည့်စုံကိုကိုညောင်ဝဲကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေအိန္ဒိယမင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအထူးအစည်းအဝေးပွဲတရက်မနေ့ကခေါ်ယူကျင်းပခဲ့ပြီးရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲဆုံးဖြတ်ခဲ့တာပါဒီဆုံးဖြတ်ချက်ဟာပြဿနာတွေကိုဖြေရှင်းပေးဖို့အထောက်အကူမဖြစ်စေဘဲအခြေအနေတွေကိုပုံမရှုပ်ထွေးလာနိုင်စေတာကြောင့်အဲ့ဒီဆုံးဖြတ်ချက်ကိုရောဆုံးဖြတ်ချက်အကောင့်ထဲပုံမှုတွေကိုပါလက်မခံနိုင်ဘူးလို့မြန်မာအစိုးရကတုတ်ပြန်ပြောဆိုလိုက်ပါတယ်။သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်တေ VOA ကိုရှင်းပြတာကတော့
ဒီမြန်မာနိုင်ငံမှာကျွန်တော်လက်ရှိပြဿနာဖြေရှင်းရေးတဲ့ပြဿနာတွေပိုရှုပ်ထွေးလာနေတဲ့ဟာတွေကျွန်တော်လက်မခံဘူး။ဘာကြောင့်လဲဆိုတော့ကုလသမဂ္ဂမှာကျွန်တော်သက်ဆိုင်ရာနိုင်ငံကနေပြီးတော့ဟိုဆောင်ရွက်နေတဲ့ကိစ္စတွေပေါ်မှာသူတို့ကဒီလိုမျိုး offer signing mission လို့ဟာမျိုးတွေဒါမျိုးတွေလောက်လာတာကျွန်တော်မူလတိုင်းလက်မခံဘူးပြောတာလေပြောရတဲ့ပုံမှာဆုံးဖြတ်ချက်ချလဲကျွန်တော်တို့အဲ့ဒါကြီးလက်မခံဘူးဒါကဟိုအစိုးရရဲ့သဘောလားအဲ့ဒီကဆုံးဖြတ်ချက်တွေမှန်မှန်အကောင့်တွေပေါ်တဲ့ဟာကြီးလဲကျွန်တော်လက်မခံဘူ
းဒီကိန်းပြည်နယ်ရင်းရင်းညာဒုက္ခသည်တွေကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆူဆွဲမှုတွေသာဖြစ်ပြီးခိုင်မာတဲ့အထောက်အထားတွေမပြနိုင်ပဲဖိအားပေးနေတာကြောင့်ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးသလိုဖြစ်လာနေတယ်လို့ဦးစော်ထေးကပြောပါတယ်
။မြန်မာနိုင်ငံအစိုးရကဒါတွေကိုငြင်းပယ်နေတာမဟုတ်ဘူး။ဟိုတောက်လျှောက်လဲကျွန်တော်တို့ပြောနေတယ်ခိုင်မာတဲ့အထောက်အထားဆိုတော့ဟို Human Rights Watch ကပြတဲ့ဂျူလူတပ်ပုံတွေကလွဲလို့ကျန်းသာရေးအထောက်အထားတွေဘယ်သူကမှကျွန်တော်တို့မသိနိုင်ဘူး။အဲ့လိုနေတာမျိုးမှာမြန်မာနိုင်ငံအစိုးရကိုဒီဟာနဲ့သူဖိအားပေးပြီးလှုပ်လာတဲ့အခါမှာအဲ့ဒီဆိုပေချက်တွေနဲ့ပဲကျွန်တော်တို့ကအခုဟိုလုံနေတဲ့သဘောပေါ့နော်။တတိယနဲ့ဟိုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာဟိုထိပါလာတဲ့သဘောမျိုးတွေဖြစ်လာနိုင်တာကိုလည်းအဲနိုင်ငံတကာအတိုင်းအတာဒီဖိုက်ဖို့လိုတယ်
။ဒီလိုကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်သူတွေအတွက်ဖွံ့ဖြိုးတိုးတက်မှုတွေကိုပါထိခိုက်စေတယ်လို့ဦးစော်ထေးကထောက်ပြပြောဆိုပါတယ်
။မြန်မာနိုင်ငံအနေနဲ့လက်ရှိဒီဇိုင်းပြင်းရင်းနေတဲ့တက်တနာပေါင်း16,000ထဲမှာဒီဂျစ်တယ်ကိစ္စဆိုတော့အစိတ်ပိုင်းတစ်ခုသာဖြစ်တယ်။အဲ့ဒီစိတ်ပိုင်းကော့ကော့လေးကိုကြည့်ပြီးတော့ကျွန်တော်တို့ကဒီလိုမျိုးအပြုသဘောမဆောင်တဲ့တော့မလိုလားတဲ့ဆိုးကျိုးတွေတက်ရောက်နေတဲ့ဖိအားပေးမှုတွေပြုလုပ်လာရင်ကျွန်တော်တို့မှပြည်တွင်းမှာအတော်ကြီးကိုလောကကံရခက်တယ်လို့ကျွန်တော်တို့သွားနေတဲ့ဒီမိုကရေစီကူးပြောင်းရေးနောက်အမျိုးသားပြန်လည်တည်မြဲရေးနောက်လူထုရဲ့လူမှုစီးပွားတိုးတက်ရေးဒါတွေကိုသွားထိခိုက်စေတာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောချင်တယ်
ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုဆေးလွှတ်ဖို့ဆိုပြီးပြီးခဲ့တဲ့မတ်လ24ရက်နေ့တုန်းကလူ့အခွင့်အရေးကောင်စီမှဆုံးဖြတ်ချက်ချမှတ်ခဲ့ပြီးနောက်မေလာထဲမှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ဦးပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်တွေကိုမြန်မာအစိုးရကအဲ့ဒီအချိန်ကလေးကလက်မခံဘဲပယ်ချထားခဲ့တာပါ။ရခိုင်လူ့အခွင့်အရေးပြဿနာဖြေရှင်းရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အဆိုပြုချက်ကိုဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေကဒီဇင်ဘာ5ရက်မနေ့တုန်းကအဓိကတင်သွင်းခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီ3နိုင်ငံကကန့်ကွက်ခဲ့ပါတယ်။အိန္ဒိယ၊ဂျပန်၊အီကွေဒေါ်အပါအဝင်6နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေပေါ်လာပြီးနောက်ပိုင်းရိုဟင်ဂျာမွတ်စလင်6သင်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသလိုသူတို့ပေါ်လူအခွင့်အရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ။